လာပါရှင်ယနေ့လူငယ်အစီအစဉ်ရကြိုဆိုပါရစေ။ဒီတစ်ပတ်မှာတော့စွန့်စားလူစိတ်ရှိကြတဲ့လူငယ်တွေအတွက်သတိထားဆင်ခြင်နိုင်စရာအဖြစ်ထိုင်းနိုင်ငံကိုလူကုန်ကူးခံရတဲ့အသက်20အရွယ်မြန်မာလူငယ်လေးတစ်ယောက်ရဲ့အတွေ့အကြုံတွေကိုပြောပြချင်ပါတယ်။သူကတော့ကိုမင်းဦးငယ်လို့ခေါ်ပါတယ်။ရန်ကုန်မြောက်ဥက္ကလာကပါ။မိဘတွေညီကိုမောင်နှမတွေနဲ့ဆင်ပြေပြေနေနေရတဲ့ဘဝကနေသူနိုင်ငံရခြားကိုထွက်ဖို့ကြံစီခဲ့တာမှမမျှော်လင့်ပဲလူကုန်ကူးခံလိုက်ရတဲ့အခြေအနေတွေကိုသူပြောပြတာကတော့
ကျွန်တော်ရန်ကုန်နဲ့မြောက်ပြည်ကိုတက်တယ်ပေါ့မြောက်ပြည်ကကျွန်တော်မှဒီမှာနေတယ်ပြီးတော့ကျွန်တော်မှလည်းကျွန်တော်ခံမတင်စကားများပြီးတော့ကျွန်တော်တတိယခံမှာတောင်းခါနေတယ်အဲဒီခံမှာငားနေတဲ့အချိန်မှာကျွန်တော်ခံပြရကိုကတော့ကျွန်တော်အလုပ်ရှိလားပဲပြီးတော့ကျွန်တော်အလုပ်မရှိဘူးလို့ကျွန်တော်လှုပ်လှုပ်ချင်တာလို့ကျွန်တော်ပြောလိုက်တယ်အဲ့လိုပြောလိုက်တော့သူကသူ့မှာအလုပ်ရှိရပေါ့သူကူညီပေးမှာပေါ့သူတရက်နဲ့နေတော့ကျွန်တော်ပြောအလုပ်ရှိရတဲ့တလ900နဲ့အခုသွားတဲ့လမ်းစဉ်ဦးတဲ့မင်းတလလုံးချီပြီးတဲ့တလတော့အကျွေးလှုပ်ဆက်ရမယ်ဆိုတာနဲ့ကျွန်တော်လိုက်ခဲ့တယ်ပေါ့နော်အမှကျွန်တော်ကပြောလိုက်တယ်သူကိုယ်လိုကြောင့်လေလုံးဆိုမလုံးဘူးနော်လို့ကျွန်တော်ကုန်းဘော်လုံးလုံးမယ်လို့ကျွန်တော်ပြောတော့ဒါကုန်းဘော်အလုပ်ပဲလေလုံးမဟုတ်ဘူးလေကျွန်တော်လည်းအဲ့လိုပြောတယ်မြောက်ကြီးကနေပြီးတော့မော်လမြန်ကျွန်တော်ပို့တယ်မော်လမြန်နေတစ်ဆင့်တဝဲလန်းတဝဲလန်းနေတော့ကျွန်တော်တောင်ပေါ်ပို့တယ်တောင်ပေါ်ဆိုင်ငယ်နဲ့ပို့ပြီးတော့တောင်အောင်လာချောက်ပြဆင်းရတယ်အမှကျွန်တော်တို့အမျိုးသမီးတယောက်ခေါ်ရတယ်ခေါ်ရပြီးတော့မှအဲ့ဒီကားနစီကကျွန်တော်တို့မနက်3နာရီလာခေါ်တယ်ကျွန်တော်အလုံးပိတ်သွားတော့ကျွန်တော်ဘာမှမမြင်ရဘူးအဲ့လေအဲ့ကားနစီကနေတစ်ဆင့်တောထဲတစ်ခုလိုက်ပွဲတောထဲမှာကျွန်တော်တို့ကားနဲ့လာခေါ်ရတယ်ခေါ်ရကျွန်တော်တို့အိမ်တိမ်မှာခဏထားရတယ်အဒီတနေ့ပေါ့နော်ညနေမိုးချုပ်ကြတော့အဲ့အိမ်ကမိမတယောက်ကျွန်တော်တို့နှစ်ထပ်ခုလုံးကောက်ပေါ့လိုက်ပို့တယ်ဆိုတော့ကျွန်တော်နှစ်ထပ်ခုလုံးကောက်ဘိုင်းရောင်းနေကျွန်တော်စီးသွားတယ်ဘိုင်းရောင်းနေစီးပြီးတော့မှကျွန်တော်ဖူးကမျိုးရောက်လာမိမတယောက်ကျွန်တော်လာကြိုးတယ်အဲ့မိမတစ်ရင်ကျွန်တော်ကိုပစ်ဆိုတဲ့ပွဲသားစီကိုလိုက်ပို့တော့အခန်းတော့ခေါ်ရတယ်အခန်းထဲကျွန်တော်အလုံးပိတ်ထားတယ်ကျွန်တော်ဘာမှမတွေ့ရဘာမှမမြင်ရဘူ
းအဲ့ဒီပွဲသားကသူ့ကိုငါးဖက်လေးကိုရောင်းစားလိုက်ပါတယ်ငါဖဲလီဘောကသူ့ရဲ့ဘဝအခြေအနေတွေကိုလည်းအခုလိုကြားခဲ့ရပါတယ်
။ခုနှစ်နှစ်ကြာသူ့တက်မျိုးရောက်ယူလိုက်။အဲခုနှစ်ရက်နေ့ကနေပြီးတော့73ရက်နေ့ဒီကျွန်တော်အိုက်ခန်းတော့ပဲလုံပိတ်ခံထားရတယ်။ဆန်ကားရင်းတကင်းပဲဖက်ရချင်းချင်းပဲကျွန်တော်တို့လေးရထည့်လိုက်တယ်။ပထမတစ်ခါဖေးထွက်သွားတယ်။ဖေးထွက်သွားတော့ကျွန်တော်တို့ပိုက်ဆရာဆဲဆိုချိန်မောင်းမင်းတို့တက်ပြစ်လို့ရတယ်။မင်းတို့လုံပြစ်လို့ရတယ်။မင်းတို့ပင်လယ်ထဲမှာလေလီပြီးတက်လိုက်လေမင်းတို့ဘလူးမမသိဘူးကျွန်တော်တို့ရိုက်တယ်နှက်တယ်ကျွန်တော်မှနားချင်းမရှိတနေ့လုံးမှနားချင်းနှစ်နာရီလောက်ပဲရှိတယ်နေရောညောလောလောရတယ်ထမင်းစားချင်းမမှန်ဘူးကျွန်တော်တို့မှတကူလုံးဝဲတွေပေါလို့နေမကောင်းချင်းလုံးနားချင်းလဲနားလို့မရဘူးထမင်းတွေပါစားတော့အချိန်မမှန်ဘူးမနက်စောကြီးဆိုထမင်းမစားရဲဆိုမစားအောင်နေ့ကင်းတနေ့လောက်မှစားတယ်ညဆိုရင်၈နာရီ၉နာရီတခါကျ၁၂နာရီတနေ့အဲ့လိုမှစားတယ်ကျွန်တော်တို့မှတညာလုံးအချိန်မရှိထမင်းစားလို့ရှင်လဲလူရက်စားတာပေါ့နော်ဒါကြောင့်ထမင်းစားနေတလိုင်းနဲ့ဟိုကဘဲတီးလို့ရှင်ကျွန်တော်လမ်းခေါ်လို့ရှင်ကျွန်တော်ခတ်ကားတယ်အကုန်လုံးထမင်းစားနေထမင်းစားတော့တဝက်လက်ပဲချတဲ့ကျွန်တော်လောက်ရတယ်အဲ့လိုနဲ့ပဲကျွန်တော်ပထမတော့ကောင်းဝင်လာတယ်ကောင်းလာပြီးတော့ကျွန်တော်ကိုပစ်ကိုပြောတယ်ကိုပစ်ကျွန်တော်တော့မလုံနိုင်ဘူးကျွန်တော်ငွေပြန်အမ်းမယ်ဆိုတော့ကိုပစ်ကလက်မခံဘူးအခါတည်းမှာကျွန်တော်လုံပိတ်ထားတယ်ဒါတော့လေတော့မရသေးဘူးသူတို့လိုက်ပို့တယ်နောက်တော့လိုက်ပို့တော့နောက်တစ်ပိုက်ကျတယောက်ပြောင်းသွားတယ်အဲ့ပိုက်ကျလည်းအဲ့လိုပဲကျွန်တော်တို့ဆဲဆိုချိန်မောင်းကျွန်တော်ကြောကုန်ခေါ်ပြားနဲ့ရိုက်တယ်ကျွန်တော်လက်နဲ့ကားလိုက်တယ်အဲ့ဒီမှာကျွန်တော်လက်ထိပါကျွန်တော်လက်ရောင်သွားတယ်အဲ့ဒီခေါက်ကျွန်တော်ကမ်းပြန်ဝင်လာကမ်းပြန်ဝင်လာတော့ကျွန်တော်အရင်28ရက်နေ့ညနေ3နာရီမှာကျွန်တော်ဆက်ပြီးထွက်ပြေးတယ်
အဲ့ဒီလေပေါ်မှာသူ့လိုပဲရောင်းစားခံရတဲ့သူတွေ31ယောက်ရှိနေပါတယ်။သူထွက်ပြေးပြီးတဲ့နောက်မှာတော့အဲ့ဒီလူတွေအားလုံးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့နဲ့အတူထိုင်းရဲတွေနဲ့ပူးပေါင်းပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။လူကုန်ကူးသူတွေလက်ကနေလွတ်မြောက်လာခဲ့ပြီဆိုတော့သူ့ဘဝအေးချမ်းသွားပါပြီလား။
ဒီမှာကျွန်တော်ဘဲမဝိုးဝိုးလန်လန်သွားလို့မရဘူးကျွန်တော်တယောက်တည်းသွားလို့မရသလိုလူအများနဲ့ပေါ့နော်ဟိုကရုံကပလက်ရုံကကားလာကြည့်ရင်ကျွန်တော်တို့ပလက်ရုံသွားရတယ်ကျွန်တော်အဲ့ပလက်ရုံပေါ်ထမနေရတယ်အောက်ထပ်ဆင်းလို့မရဘူးလေဆိုတော့ပဲ့နေရကျွန်တော်တို့လေရပဲ့နေရဘလို့တရင်ထုတ်ထားလဲဆိုတော့ကျွန်တော်ကစပင်းဝါယောင်ဆိုးထားတယ်စပင်းဝါယောင်နဲ့အသားရှိသူနဲ့ရပူးနဲ့ကောင်းလေးတွင်းတနက်နဲ့ပြတ်သက်ဆိုပြီးတော့အမေးထုတ်ထားတယ်ကျွန်တော်တို့ပြင်ပြတ်သက်ဆိုပြီးအမေးထုတ်ထားတယ်ခင်ဗျာ
သူတို့လုံခြုံတဲ့နေရာတစ်ခုမှာရဲကထိန်းသိမ်းထားပါတယ်သူတို့ကိုနိုင်ငံတွင်းတရားမဝင်ဝင်ရောက်မှုနဲ့စစ်ဆေးဥမှာလည်းဖြစ်ပါတယ်အဲ့ဒီထဲမှာတချို့ကအမှုပြီးသွားရင်ထိုင်းနိုင်ငံမှာပဲပြန်ပြီးနေဖို့စူးစမ်းလိုကြပေမဲ့ကိုမင်းဦးငယ်ကတော့အမှုကိုရင်ဆိုင်ပြည်တံခံယူပြီးရင်မိဘတွေရှိတဲ့မြန်မာပြည်ကိုအမြန်ဆုံးပြန်မာဖြစ်တယ်လို့ကျမကိုပြောပြပါဗျ။ကျမတို့မြန်မာလူငယ်လေးတွေအယုံမလွယ်ချဖို့လဲသူကအခုလိုတိုက်တွန်းပါတယ်
။ကျွန်တော်နာရရမီရမီတော်မှာရဲ့ကျွန်တော်သူများနိုင်ငံမှာလာပြီးတော့လှုပ်ရတာလုံးဝအဆင်မပြေဘူး။ကျွန်တော်မြန်မာနိုင်ငံမှာဆိုရင်ကျွန်တော်အလုံးမလုံးလဲကျွန်တော်မှာစားဖို့တောက်ဖို့သုံးဖို့ကျွန်တော်သွားဖို့လာဖို့ဆိုင်ကယ်ဆိုလဲဆိုင်ကယ်ရှိတယ်။ကျွန်တော်အကိုတွေစီမှာကားဆိုလဲကားရှိတယ်။ကျွန်တော်ကဘာမှပူရမလို့ကျွန်တော်မိဘကကျွန်တော်လူတွေသိမရှိထားတာတဲ့။ကျွန်တော်ကကုရုကိုရှင်ရှင်နဲ့စိတ်နဲ့ဒီများနိုင်ငံတက်လာကျွန်တော်အလုပ်လုပ်မယ်လို့ကြိုးစားလုပ်မယ်တစ်နှစ်တစ်နှစ်တန်ပြီးနှစ်နှစ်အဲ့လိုလုပ်မယ်ပတ်စံစီမှာပတ်စံစီရောကိုမြန်မာနိုင်ငံကိုပြန်မယ်မြန်မာနိုင်ငံမှာစီးပွားရေးတစ်ခုလုပ်မယ်ကုလိုဂျင်နာလေးဝယ်မယ်အဲ့လိုဆုံးဖြတ်ထားတယ်အခုချိန်မှာအဲ့လိုမဖြစ်ဘဲနဲ့ကျွန်တော်လူကြောင်းစားခံရတယ်ဒီရောင်းစားခံမှာကျွန်တော်တို့ကံကောင်းတယ်ကျွန်တော်15ရက်ရက်20ရက်နဲ့ကျွန်တော်လွတ်မြောက်လာတယ်အဲ့တော့ကျွန်တော်ပြောင်းပြီးတယ်ကိုပြည်တို့ခံမှာနေတော့ဆိုရင် ကျွန်တော်အရန်ကိုငိုချင်သေးပါကျွန်တော်ပင်လိုက်လိုက်သွားတယ်ကျွန်တော်မှကျွန်တော်မိပါရကျွန်တော်အရန်သတိရတယ်ကျွန်တော်ငိုလဲငိုချင်တယ်ကျွန်တော်တခါကျရင်ကျွန်တော်ပြန်စဉ်းစားတယ်ဩငါတို့မြန်မာနိုင်ငံငါမိပါလို့ပဲငါတို့ရဲ့ရှင်ခွင်ပဲဆိုပြီးတော့ကျွန်တော်အများကြီးသတိရတယ်ကျွန်တော်ခုမြန်မာနိုင်ငံပြန်ရောမြန်မာနိုင်ငံလို့ကြောကျွန်တော်ဘယ်မှမသွားတော့လဲကျွန်တော်ဆုံးဖြတ်ပြီးသွားတယ်မြန်မာနိုင်ငံကခုနိုင်ငံမှာပဲကိုယ်အခြေကျပြီးစီးပွားရေးလုပ်မယ်ကိုယ့်ဘဝကိုရည်တည်မယ်လို့ကျွန်တော်ဆုံးဖြတ်ထားတယ်နိုင်ငံသားကိုအထင်ကြီးပြီးတော့လှုပ်လှုပ်ရှင်တဲ့လူတွေတော့ကျွန်တော်သတိပေးချင်တာတခုကတော့ဘယ်တော့မှဒီများပြောတဲ့စကားအလွယ်တကူမယုံပါနဲ့ရှုံစားမိရင်ကျွန်တော်တို့လိုခံစားရလို့ပေါ့နော်ကျွန်တော်တို့လူကုန်ဝူးဆန်အောင်ရောင်းစားခံရလို့သူတို့လည်းရောင်းစားခံရမယ်ဒုက္ခလလတွေ့မယ်ကျွန်တော်တို့ဖြစ်တယ်လို့သူတို့လည်းမကြုံသေးခြင်းအားကြောင့်မလို့ဒီနိုင်ငံကိုလည်းထင်မကြီးပါနဲ့ကို့မြန်မာနိုင်ငံတော့ကောင်းတဲ့နေရာဘယ်နေရာမှမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်အခုမြန်မာနိုင်ငံကနောက်ပိုင်းဆိုရင်ထိမိတိုးတက်တဲ့နိုင်ငံတော်ကြီးဖြစ်လာတော့မှာပါဒီနိုင်ငံကအများကြီးတာတဲ့နိုင်ငံတစ်ခုဖြစ်လာမှာပါလို့ကျွန်တော်ပြောချင်တယ်
ကိုမင်းငယ်လိုပဲလူကုန်ကူးခံရတဲ့သူရေအတွက်ဘလောက်ရှိတယ်ဆိုတာစီးရင်အတိအကျမသိနိုင်ပေမဲ့အမြောက်အများရှိနေတယ်ဆိုတာကတော့သတင်းတွေအရကြားသိနေရပါတယ်မြန်မာနိုင်ငံမှာကလုံခြုံရှားပါးတာရဲ့လူခတွေနှဲပါတာတွေရဲ့အကြောင်းလူငယ်တွေဟာအခုလိုပဲနှိစက်ရအင်းနီးချင်းနိုင်ငံတွေကိုထွက်ခွာသွားကြအလုလုကြပါတယ်အများအားဖြင့်ထိုင်းနဲ့မလေးရှားကိုတရားမဝင်တဲ့နှီးတွေနဲ့သွားကြတာများပါတယ်အဲ့ဒီမှာဒုက္ခမျိုးစုံတွေကြုံတွေ့ရပြီးတချို့ဆိုရင်တေလားရှင်လားမသိရတဲ့သူတွေကလည်းအများကြီးပါတကယ်လို့များမြန်မာနိုင်ငံမှာအလုံလုံချင်တဲ့စိတ်ရှိပြီးတက်ကြွတဲ့လူငယ်တွေအတွက်တင့်တော်တဲ့အလုပ်ကိန်းတွေကိုဖန်တီးပေးနိုင်မယ်ဆိုရင်အခုလိုအဖြစ်ဆိုးတွေကနေကင်းဝေးကြရမှာပါမြန်မာပြည်ကလူငယ်တွေသူတစ်ပါးနိုင်ငံမှာအောက်ကျနောက်ကျနေထိုင်ရတဲ့အဖြစ်မျိုးတွေကကင်းဝေးပြီးကိုယ်တိုင်ပြည်ကိုယ်နိုင်ငံမှာမိသားစုနဲ့အတူအေးချမ်းသာရစွာနေထိုင်နိုင်ခွင့်ရကြပါစေလို့ဆန္ဒပြုရင်းဒီတစ်ပတ်စီစဉ်ကိုရနာခွင့်ပြုပါအောင်ရှင်။နားဆင်တဲ့အတွက်လည်းကျေးဇူးပါ။